အမေရိကန်သမ္မတဘဲရက်အိုဘားမားရဲ့အစိုးရအဖွဲ့ကအကြီးတန်းအရာရှိကြီးနှစ်ဦးနဲ့တွေ့ဆုံဆွေးနွေးမှုတွေပြီးမှအမေရိကန်နဲ့ဆက်ဆံရေးကိုဂုတက်ပိုးပြီးကောင်းအောင်လုပ်ဖို့အတွက်တရုတ်သမ္မတဟူဂျင်တောင်ကထောက်ခံသဘောတူခဲ့ပါတယ်။မစ္စတာဟူဟာအမေရိကန်သမ္မတအင်ဂျီရောစီးပွားရေးဆိုင်ရာအကြံပေးပုဂ္ဂိုလ်လယ်ရီဆမ်မတ်စ်နဲ့သမ္မတအိုဘားမားရဲ့အမျိုးသားလုံခြုံရေးဆိုင်ရာလက်ထောက်အကြံပေးTom Donnellan တို့နဲ့ဗိုလ်တပူးနေကတရုတ်နိုင်ငံဘေကျင်းမြို့တော်မှာဆွေးနွေးခဲ့ပါတယ်။အမေရိကန်နဲ့တရုတ်အဆင့်မြင့်အရာရှိတွေရဲ့ဒီဆွေးနွေးပွဲဟာ၃ရက်ကြာမြင့်ခဲ့တာပါ။ဟောင်ကောင်ခြေဆိုင် South China Morning Post သတင်းစာထဲမှာတော့နှစ်နိုင်ငံဆင်းရဲဆွေးနွေးမှုတွေလုပ်ဖို့အတွက်သဘောတူညီမှုတွေရခဲ့တယ်လို့အမည်မဖော်လို့တဲ့တရုတ်အရာရှိတွေကကိုးကားပြီးဖော်ပြထားပါတယ်။ထိုင်ဝမ်ကိုအမေရိကန်ကလက်နက်ရောင်းချမှုအတွက်ကန့်ကွက်တာနဲ့ပတ်သက်ပြီးဆွေးနွေးပြောကြားဖို့အတွက်တရုတ်နိုင်ငံဘက်ကရက်ဆိုင်ထားခဲ့တာပါ။ဒီလိုဆွေးနွေးပြောဆိုမှုတွေစတင်မယ်ဆိုတာဟာမှန်ကန်တဲ့လမ်းကြောင်းပေါ်ကိုတွားနေတဲ့ခြေလှမ်းချက်ပဲဖြစ်တယ်လို့ဘေကျင်းတက္ကသိုလ်စင်ဝါကတက္ကသိုလ်ကပါမောက္ခပက်ထရစ်ကိုဗန်နက်က VOA ကိုပြောပါတယ်။တကယ်လို့မြောက်ကိုရီးယားဒါမှမဟုတ်တောင်တရုတ်ပင်လယ်ပြင်ကပြဿနာဖြစ်လာနိုင်တဲ့ကိစ္စတွေကိုဖြေရှင်းဖို့လုပ်မယ်ဆိုရင်နိုင်ငံစစ်တပ်တွေအနေနဲ့အနီးကပ်ဆက်သွယ်မှုတွေရှိဖို့တော့လိုအပ်တယ်လို့လည်းပြောကြားခဲ့ပါတယ်။